Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ16ရက်အင်္ဂါနေ့ညနေခင်း6:00နာရီခွဲနဲ့ 9:00 နာရီစီစဉ်တွေကို line to meter 7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမဧတနာကြပါရှင်။တောင်တရုတ်ပင်လယ်ထဲမှာအငင်းပွားပွဲကုန်းမြေတိဆောက်မှုလှုံ့ဆော်ချက်တွေမကြခင်မှာပဲအပြစ်သက်မယ်လို့တရုတ်ကဒီကနေ့ပဲကြေညာသွားပါတယ်ရှင်။ Al-Qaeda ကွန်ရက်အားထားရတဲ့ယီမန်နိုင်ငံကအဖွဲ့ကွဲဒုခေါင်းဆောင် American ရဲ့အဝေးတိုင်းဒုံးရင်တိုက်ခိုက်မှုမှာသေဆုံးသွားတယ်လို့ Al-Qaeda ကကြေညာပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မှာ white card လို့ခေါ်တဲ့ယာယီတပ်တေခံလက်မှတ်အနန္တူ၄သိန်းနီးပါးအတွက်ဒီရက်ပိုင်းအတွင်းမှာအစိမ်းရောင်နေထိုင်ခွင့်ကတ်တွေအစ်စ်ထမှန်ထုတ်ပေးနေပါပြီ
။ဟိုအဲ့ဒီအနုနဲ့အစိမ်းနဲ့တန်တာတဲ့ကပြားလေးကိုထုတ်ပေးနေရင်လည်းသူတို့နိုင်ငံသားပြည်ပွင့်ရစီဆိုင်ရာရှောက်ထားမယ်ဆိုစစ်စစ်ပြီးပါတယ်။ဒါကိုရှောက်ထားနိုင်ပါတယ်
။လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနပြည်နယ်ဦးစီးမှုဦးခင်ဆိုပါရှင်အပြည့်စုံကိုသတင်းတွေအပြီးမှာတင်ပြပါမယ်။ဒါအပြင်မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ခံနေရမှုအပေါ်ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဘက်ကဘယ်လိုသဘောထားရှိနေပါသလဲ။ပြည်ထောင်စုလွတ်တော်မှာတင်သွင်းထားတဲ့မြန်မာဗုဒ္ဓဘာသာမိမများအထူးထိမ်းမြှားခြင်းဥပဒေကြောင့်ဒီတစ်ကြိမ်လွတ်တော်အစည်းအဝေးမှာသမရကလက်မှတ်ထိုးအတည်ပြုပြဋ္ဌာန်းတော်မှာလားဆိုတဲ့သတင်းတွေကိုနောက်ပိုင်းမှာကြားရဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ထိပ်တန်းရောက်သတင်းတွေကိုမအေးသနာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်။
တောင်တရုတ်ပင်လယ်ထဲမှာအငင်းပွားပွဲကုန်းမြေတိဆောက်မှုလှုံ့ဆော်ချက်တွေမကြခင်မှာပဲအပြီးသတ်မယ်လို့တရုတ်ကဒီကနေ့ပဲကြေညာသွားပါတယ်။နယ်မြေပိုင်နဲ့အငင်းပွားပွဲတခြားနိုင်ငံတွေနဲ့တင်းမာမှုတွေဖြစ်စေတဲ့လူလုံကျွန်းတွေပေါ်ကအဆောက်အအုံရေးလုပ်ငန်းတွေကိုတော့ဆက်ပြီးတော့ပြုလုပ်သွားမယ်လို့လည်းပြောသွားပါတယ်။ရုပ်တို့စခန်းချထားတဲ့ကျွန်းတွေနဲ့နာရှာကျွန်းစုရဲ့တနာကြောက်တန်းတွေမှာကုန်းမြေဖို့စီမံကိန်းတွေကလာမယ့်ရက်ပိုင်းအတွင်းမှာပြီးစီးပါမယ်လို့နိုင်ငံတကာအခေါ် Spotly ကျွန်းစုကိုတရုတ်နိုင်ငံနဲ့တုံရင်းညွှန်းသွားပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်သွားတာပါကြေညာချက်မှာကစီမံကိန်းပြီးစီးမယ့်ရက်အတိအကျပြောမှထားပေမဲ့ဒီလူလုံကျွန်းတွေတိဆောက်နေတဲ့ကိစ္စကိုကာကွယ်ပြောဆိုသွားပြီးတော့သူတို့ရည်ရွယ်ချက်ကတရုတ်နိုင်ငံသားတွေအတွက်အသုံးပြုဖို့ပဲဖြစ်ပြီးတော့စစ်ရေးရည်ရွယ်ချက်လုံးဝမပါဝင်ပါဘူးလို့ပြောထားပါတယ်ဒီလောက်ရက်ကအကျိုးသင့်အကြောင်းသင့်တရားမျှတမှုရှိပြီးတော့တရားဝင်လောက်ရက်ဖြစ်ပါတယ်ဘယ်နိုင်ငံကမှရိုက်ခတ်မှုလည်းမဖြစ်စေသလိုဘယ်နိုင်ငံကမှဆန့်ကျင်တာမဟုတ်ပါဘူးတောင်တရုတ်ပင်လယ်ကရေချောင်းသွားလာမှုလေရင်ပြန့်တမ်းမှုတို့ကိုလည်းဘာမှသွားမထိခိုက်ပါဘူးလို့တရုတ်တို့အစိုးရပိုင်းကပြောထားတာကိုပဲထင်ဟပ်ပြီးတော့ကြေညာချက်မှာပြောထားတာပါဒီတရုတ်တို့ရဲ့လူလုံကျွန်းတိဆောက်နေတဲ့ကိစ္စကိုအမေရိကန်ကတော့ပို့ပြီးတော့ပြောင်ပြောင်တင်းတင်းဝေဖန်လာနေပြီးတော့ဗျူဟာကျတဲ့ရေပြင်တွေကလူမရှိခဲ့တဲ့တန်တာကြောက်တန်းတွေမှာဧက2000ကျော်အကျယ်ဝန်းကိုတရုတ်ကမြေဖို့နေတယ်လို့ပြောပါတယ်။တရုတ်ရဲ့ကျွန်းတိဆောက်တဲ့လုပ်ငန်းကစစ်ဖက်ဆိုင်ရာရည်ရွယ်ချက်နဲ့ဖြစ်ပုံရပြီးတော့အချက်ပေးရေဒါစနစ်စစ်တမ်းရနဲ့လေယာဉ်ပြေးလမ်းတို့ကိုလည်းထည့်ဆောက်ထားပါတယ်။အရင်လားကဆိုရင်တရုတ်ကလက်နက်ကြီးတွေကိုကျွန်းတွေကိုတည်လာပါတယ်အခုတော့အဲ့ဒါတွေပြန်ရွှေ့သွားပြီလို့အမေရိကန်ကပြောပါတယ်ရှင
်ဒေါက်ကူရီးယားနိုင်ငံမှာရှေ့လက်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးစင်မြန်ယောဂါကြောင့်နောက်ထပ်လူ3ဦးသေဆုံးခဲ့ရာကသေဆုံးသူစုစုပေါင်း19ဦးထိရှိသွားပါပြီဒါဆိုရင်အရှေ့လက်ပိုင်းဒေသပြင်ပမှာမတ်စ်ယောဂါကူးစက်မှုအများဆုံးလည်းဖြစ်ပါတယ်ယောဂါကူးစက်သူလူနာအသစ်4ယောက်ကိုထပ်မံတွေ့ရှိခဲ့တဲ့အကြောင်းလဲဒေါက်ကူရီးယားကျန်းမာရေးရာရှိဒီကနေ့ပဲကြေညာခဲ့ကြတဲ့အတွက်တောင်ကိုရီးယားမှာယောဂကုသခံသူစုစုပေါင်းအခုဆိုရင်154ယောက်တိရှိနေပါပြီ။နောက်ဆုံးယောဂကုသခံသူတွေထဲက3ဦးကတော့ဆိုးမျိုးတော့ကအကြီးဆုံးနဲ့အကျော်ကြားဆုံးလည်းဖြစ်တဲ့ယောဂကုသမှုတွေအဓိကဖြစ်ပွားရနေရ Samsung Medical Center မှာဖြစ်ခဲ့တာပါ။ Samsung ဆေးရုံကတော့အရေးပေါ်မဟုတ်တဲ့ခွဲစိတ်ကုသမှုတွေကိုရပ်ဆိုင်ထားဖို့နဲ့လူနာသစ်တွေကိုလည်းယာယီအပြင်လက်မခံဘဲထားဖို့တနင်္ဂနွေနေ့ကပဲကြေညာထားပါတယ်။ဆေးရုံကိုအလဲပတ်လာသူတွေကိုလည်းတားမြစ်ထားပါတယ်။ကျမရရှိတွေကတော့ယောဂကုသပြည့်နှံ့မှုတွေဟာဆေးရုံတွေမှာသာဖြစ်ပွားနေပြီးအများပြည်သူရှိရနေရာတွေကိုမပြည့်နှံ့အောင်ထိန်းချုပ်ထားသလိုကုသမှုအသစ်ဖြစ်ပွားတဲ့အရေးတွေလည်းကျဆင်းလာနေတယ်လို့ပြောပါရယ်ယောဂကုသခံရသူတွေနဲ့တိတွေ့ဆက်ဆံမိနိုင်ခြင်းရှိတဲ့လူပေါင်း 9,500 ကျော်ကိုတော့တောင်ကိုရီးယားမှာတည်ထောင်ခွဲထားပါရယ်သေဆုံးမှုနှုန်း 35,000 နှုန်းလောက်ရှိနေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကခန့်မှန်းထားတဲ့မားစ်ယောဂအတွက်ကာကွယ်ဆေးတော့မပေါ်သေးပါဘူး
ကလုံးကွေးရဖို့စ조사အကြသူတွေနဲ့ပတ်သက်ပြီးတော့ဩစတြေးလျအစိုးရရဲ့မူဝါဒကိုဝင်ကြီးချုပ်တိုနီအဘော့ကဒီကနေ့ပဲခုခံပြောဆိုသွားပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေပါတဲ့လှေတစ်စင်းအင်ဒိုနီးရှားဘက်ကိုပြန်လှည့်သွားအောင်လို့လူမောင်ခိုကူးသူတွေကိုဩစတြေးလျတာဝန်ရှိသူတွေကငွေပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဒေတာရင်းသတင်းမီဒီယာတွေမှာထွက်ခဲ့ပြီးတဲ့နောက်မစ္စတာအဘော့အခုလိုပြောဆိုသွားတာပါ။ ငွေပေးပြီးတော့လေကိုပြန်လှည့်ခိုင်းခဲ့တာမှန်နေဆိုရင်ဒါဟာလက်ထိုးရာဖြစ်ပြီးတော့အင်ဒိုနီးရှားဒုတိယသမ္မတကတနင်္လာနေ့မှာပြောခဲ့ပြီးတဲ့နောက်ဩစတြေးလျဝန်ကြီးချုပ်ကအဲ့လိုပြောခဲ့တာဖြစ်ပါတယ်။ဒီဆွဆွဲချက်နဲ့ပတ်သက်ပြီးတော့ရှင်းပြဖို့အင်ဒိုနီးရှားကဩစတြေးလျအစိုးရကိုတောင်းဆိုထားတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြနေကြပါတယ်။ဒါမဲ့လေမစ္စတာအဘော့ကတော့ဩစတြေးလျအစိုးရအဖွဲ့အစည်းတွေဥရင်နဲ့အညီလုပ်ခဲ့တယ်ဆိုတာသူယုံကြည်တယ်လို့သတင်းတောက်တွေကိုပြောသွားပါတယ်။လှေတွေဩစတြေးလျနိုင်ငံကိုရောက်မလာအောင်လို့သူအစိုးရအနေနဲ့လှုပ်တင်တာလှုပ်ခဲ့ပြီးတော့ဥရင်နဲ့အညီဆက်ပြီးတော့လှုပ်သွားမယ်လို့သူကပြောပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာရှင်ပြိုးနှုတ်မဆုပ်ဖြစ်နေတဲ့ငင်းကြဲစစ်ဆင်ညှိနှိုင်းမှုကိုဆက်လက်အကောင့်ထယ်ဖို့တနေ့တန်ချက်ထားတဲ့အကြောင်းပြသတဲ့အနေနဲ့မွတ်စလင်သဘုံတပ်ဖွဲ့ကဒါဇင်နဲ့ချီတဲ့ဖွဲ့ဝင်တွေကိုအနာပေးပြီးလက်နက်တွေကိုလည်းအစိုးရထံအခမ်းအနားနဲ့လွှတ်ပြောင်းပေးရခဲ့ပါတယ်။မော်ရိုအစ်စလန်လူမျိုးရေးတပ်ဦး MILF အဖွဲ့ဝင်145ယောက်အရက်သားတွေဖြစ်အနားယူသွားသလိုမော်တာရီရော့ကက်လောင်ချာတွေပါဝင်လက်နက်မျိုးစုံ85လက်ကိုဒီကနေ့လွှတ်ပြောင်းပေးရတဲ့အခမ်းအနားကိုတော့ဖိလစ်ပိုင်သမ္မတဘလင်နိုအကီနိုလက်တက်ရောက်ခဲ့တာပါ။ဒီကနေ့အခမ်းအနားဟာညဉ့်ညဉ့်ဆွေးနွေးမှုတွေမှာ MILF အဖွဲ့ကရေယူသသားနဲ့အပြည့်အဝပူးပေါင်းပါဝင်လူစိတ်ရှိတဲ့အကြောင်းနဲ့အကြံဖက်လမ်းစဉ်ကိုဆွလွတ်ဖို့ပြင်ဆင်နေပြီဆိုတာကိုလည်းခိုင်မာပြသရာရောက်တယ်လို့သမ္မတကပြောဆိုသွားပါတယ်။လူပေါင်း 12,000 ကျော်တည်ဆုံခဲ့ရတဲ့ဆက်စုနှစ်နဲ့ချီတက်ပွဲတွေတရားဝင်ဆုံးသက်ခဲ့တဲ့2014ခုနှစ်ကသမိုင်းဝင်ဖြစ်ခဲ့ရစေသဘောတူညီချက်ရဲ့ဇေဒီပိုင်းဖြစ်သဘုံအဖွဲ့ဖြစ်စေရင် MLF နဲ့ The Philippine Sugar Lodge သဘောတူညီထားကြတာပါ။နိုင်ငံရေးလုပ်ငန်းစဉ်နောက်တစ်ဆင့်ဖြစ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိရာဒေသမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးလွှတ်တော်ကခွင့်ပြုချက်ပေးဖို့အပြန်အလှန်ယုံကြည်မှုတွေကအထောက်အကူဖြစ်စေလိမ့်မယ်လို့လည်းနှစ်ဖက်စလုံးကမျှော်လင့်နေကြပါတယ်။
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ Al Qaeda ကွန်ရက်အားထားရတဲ့ Yemen နိုင်ငံကအဖွဲ့အစည်းဒုခေါင်းဆောင် Nasi Al-Waheshi ကအရင်ကဘက American ရဲ့အဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်မှုမှာသေဆုံးသွားတယ်လို့ Al Qaeda ကဒီကနေ့ပဲကြေညာသွားပါတယ်။နိုင်ငံရဲ့အရှေ့တောင်ပိုင်းကမကလာစိတ်ကမ်းမြို့ကိုတောက်ချာနေကတိုက်ခိုက်ခဲ့တာမှာ Mr. Waheshi နဲ့နောက်ထပ်နှစ်ယောက်သေဆုံးသွားတယ်လို့ Al Qaeda ရဲ့ကြေညာချက်မှာပြောထားပါတယ်။ AQAP RF ကျွန်းဆွယ်ဒေသ Al Qaeda ခေါင်းဆောင်တဲ့အဖြစ်နဲ့ Qasim Al Rimi ကိုခန့်အပ်ကြောင်းလည်းကြေညာသွားပါတယ်။American အစိုးရကတော့ Mr. Waheshi ရဲ့တိုက်ဆုံးမှုကိုအတည်ပြုနိုင်ဖို့စ조사နေစေဖြစ်ကြောင်းအရာရှိတွေကတင်းနယ်လာနေကပဲပြောကြားသွားပြီးတော့ဒီတိုက်ခိုက်မှုကို American ဗဟိုထောက်လှမ်းရေးအဖွဲ့ CIA ကလုတ်တာဟုတ်မဟုတ်တော့ပြောမသွားပါဘူး Mr. Waheshi လက်ထက်မှာသူ့ရဲ့ AQAP အဖွဲ့ဟာ American လေရင်တစ်စင်းကို2009 Christmas နေ့မှာဖောက်ခွဲဖို့စ조사တာအပါအဝင်လုံခြုံမှုကြီးတွေတော်တော်များများကိုဆောင်ရွက်ခဲ့ပါတယ်ပြီးခဲ့တဲ့ January လမှာပြင်သစ်နိုင်ငံ Paris မြို့တော်က Charlie Hebdo Cartoon Night တိုက်ခိုက်မှုကိုလည်းသူတို့ကလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်ရှင်
။စီးရီးယားနိုင်ငံကချက်ချာနယ်စပ်မြို့တစ်မြို့ဖြစ်တဲ့ Tel Aviv မှာ ISIS သွေးကြော်တွေကိုတိုက်ထုတ်ပြီး Kurdish တိုက်ခိုက်ရေးသမားတွေနဲ့စီးရီးယားသံတမန်တွေကအပြည့်အဝထိန်းချုပ်ထားလိုက်ပြီဖြစ်တဲ့အကြောင်းစီးရီးယားရဲ့လှုပ်ရှားသူတွေကဒီကနေ့ပဲပြောဆိုလိုက်ပါတယ်။စစ်သွေးကြော်တွေကမြို့ရဲ့နောက်ဖက်နဲ့တောင်ဘက်မှာရှိတဲ့ကြေးရွာတွေကိုထွက်ပြေးသွားပြီးမြို့ထဲမှာတော့မြေမြုံမိုင်းတွေအမြောက်များထောင်ထားတယ်လို့လည်း Britain ချေဆက် Syria လူခွင့်ရေးစောင့်ကြည့်အကဲခတ်ဖွဲ့ကပြောဆိုခဲ့တာပါ။ Turkey နိုင်ငံနဲ့နယ်စပ် Tel Aviv မြို့ကိုသိမ်းပိုက်နိုင်ခဲ့တဲ့အတွက် Syria နိုင်ငံတောင်ပိုင်းကရကာမျိုးကိုတင်ဖို့နေတဲ့စစ်သွေးကြွတွေရဲ့ထောက်ပံ့ရေးလမ်းကြောင်းလည်းပြတ်တောက်သွားခဲ့ပါတယ်။ဒီလမ်းကြောင်းကိုတော့စီးရီးယားနိုင်ငံနဲ့လက်နက်တွေတက်ခိုက်သမားတွေမောက်ခိုတင်သွင်းဖို့နဲ့အဓိကဝင်ငွေရနေတဲ့ရင်းနှီးတွေကိုမောက်ခိုဈေးကွက်မှာတင်ဖို့ရောင်းချရမှာစစ်သွေးကြွတွေကအသုံးပြုနေကြတာပါ။
လီဗျားနိုင်ငံမှာပြုလုပ်ခဲ့တဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုမှာတေဆုံသွားကြတဲ့ဆိုသူတွေရဲ့စီးရင်ကိုအယ်ကိုင်ဒါကွန်ရက်နဲ့ပတ်သက်တဲ့လီဗျားမှာရှိတဲ့အဖွဲ့ကထုတ်ပြန်လိုက်ပြီးတော့အဲ့ဒီစီးရင်ထဲမှာအမေရိကန်ရဲ့အဓိကပြစ်မှတ်ဖြစ်တဲ့မော့ခာဘယ်မော်ခါကတော့မပါပါဘူး။ Ansar El Sharia ရဲ့ကြေညာချက်မှာတခြားဘယ်သူမှမသေးဆုံးဘူးလို့ပြောထားပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဟာလီဗျားကောင်းဆောင်မွမ်မာဂဒါဖီကိုဖျောက်ချခဲ့တဲ့2011ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်ပြုလုပ်တဲ့ American လေကြောင်းတိုက်ခိုက်မှုဖြစ်ပါတယ်။သွေးတောက်တပ်ဖွဲ့ဝင်များဆိုတဲ့အဖွဲ့ကို2012ခုနှစ်မှာမတီထောင်ခင်က Al Qaeda in the Islamic Maghreb အဖွဲ့ရဲ့အစစ်မြင်ခေါင်းဆောင်ဖြစ်ခဲ့တဲ့ Mr. Bel Mokha တေဆုံးမှုကို American ဘက်ကလည်းအတည်မပြုသေးပါဘူး။သူကအယ်ဂျီးရီးယားနိုင်ငံမှာ2013ကကျူးလွန်ခဲ့တဲ့ဒဏ်ငွေဆက်ယုံကိုတိုက်ခိုက်ပြီးတော့အမေရိကန်နိုင်ငံသား3ဦးအပါအဝင်လူ38ယောက်တေဆုံးခဲ့ရမှုကိုဥဆောင်တယ်လို့အမေရိကန်ကဆွဆွဲထားတာဖြစ်ပါတယ်။
အစ်ချင်းနိုင်ငံမှာ2011ခုနှစ်ကထောင်ပေါင်းမှုနဲ့ဆက်နွယ်ပြီးသမ္မတမိုဟာမက်မော်စီပေါ်တည်ထောင်စီရင်ချက်ကိုတရားရုံးကဒီကနေ့ထပ်မံတည်ပြုလိုက်ပါတယ်။မူလစီရင်ချက်ကတော့ပြီးခဲ့တဲ့လကတည်းကလူပေါင်း100နဲ့တူချမှတ်ထားတာပါ။ပါလက်စတိုင်းစစ်သွေးကြွအဖွဲ့ Hamas အပါအဝင်ပြည်ပအဖွဲ့အစည်းတွေနဲ့ပူးပေါင်းကြံစည်မှုနဲ့လည်းအခုတရားရုံးမှာပဲသမ္မတဟောင်းပေါ်တသက်တကျုံဖြစ်တဲ့ချမှတ်ခဲ့ပါတယ်။လက်ရှိအစ်ချင်းသမ္မတလက်ဖြစ်တချင်းကအစ်ချင်းစစ်တပ်ရဲ့အကြီးအကဲဖြစ်တောင်းယူခဲ့တဲ့ Abdel Fattah el-Sisi ဦးဆောင်ပြီးသမ္မတဟောင်းကိုဖယ်ရှားခဲ့တဲ့2013ကနောက်ပိုင်းအစလို့မစ္စတာမော်စီပေါ်အမှုပေါင်းများစွာနဲ့ဆွဲချက်တွေအရေးယူခဲ့တာပါ Direct from Washington The
Voice of America VOA အင်္ဂါနေ့ထိပ်တန်းရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါရှိခိုင်ပြည်နယ်မှာ white card လို့ခေါ်တဲ့ယာယီတပ်တေခံလက်မှတ်အနန္ဒူ၄သိန်းနီးပါးအတွက်ဒီရက်ပိုင်းအတွင်းမှာအစိမ်းရောင်နေထိုင်ခွင့်ကတ်တွေအသစ်ထပ်မံထုတ်ပေးနေရမှာအနန္ဒူ၄သိန်းနီးပါးအနက်ဆယ်ရက်တာကာလအတွင်းအစိမ်းရောင်ကတ်ထုတ်ယူသူ30ကျော်ရာရှိပါတယ်ဒီလိုထုတ်ယူသူနယ်ပါတာကတော့အစိမ်းရောင်ကတ်အပေါ်စိတ်ဝင်စားခြင်းမရှိတာနဲ့တချို့ဒေသတွေမှာကတ်အသစ်ထုတ်ပေးတာကိုမသိတာကြောင့်လို့ဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားစီစစ်တဲ့မိုးပွင့်အထူးစီမံချက်အကောင့်ထဲပေါ်ဆောင်ရွက်ရာမှာ white card ကိုယာယီတပ်တွေကလက်မှတ်တွေကိုပြန်လည်အံ့နဖို့ကြီးညာခဲ့တဲ့နောက်ရခိုင်ပြည်နယ်မှာ white card ကင်ဆောင်သူ6သိန်းကျော်အနက်3သိန်း9000ကျော်ဟာမေလကုန်ကပြန်လည်အံ့နခဲ့တာဖြစ်ပါတယ်white card အနန္တူတွေကိုကတ်တစ်တမျိုးထပ်မံထုတ်ပေးရမှာတော့ဆယ်ရက်တာကာလအတွင်းမှာလူအနှဲငယ်သာပြန်လည်ထုတ်ယူခဲ့ကြကြောင်းလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံနေရေးဦးစီးဌာနပြည်내ဦးစီးမှုဦးခင်ဆိုးကအခုလိုပြောပါတယ
် white card အနန္တူတွေကိုအခုလက်ရှိကျွန်တော်တို့နိုင်ငံသားစီစစ်ခံရမိသူဤတပ်တွေကကပြားဆိုတာလဲပြီးထုတ်ပေးနေပါတယ်အဲ့ဒါကတော့တရားလူရဲ့အစိမ်းလူရဲ့နည်းနည်းလေးနှမ်းပါတယ်ခင်ဗျာကာလနှစ်ကာလတက်သဘောလို့ပေါ့အခုကျွန်တော်တို့9ရက်နေ့ကစထုတ်ပေးတာပါခင်ဗျာ38ကရှိပါပြီ38ကပေးထားပြီးပါတယ်စိုက်ကတ်ဒီအားလက်ခံတဲ့နေရာတိုင်းမှာအဲ့နေရာတိုင်းမှာကျွန်တော်တို့ရဲ့ဘုလက်ရှိကပြားထုတ်ပေးအဖွဲ့ကြီးအဲ့မှာကျွန်တော်တို့ဆောင်ပြီးလက်ခံဆောင်ရွက်ပေးနေပါတယ်ခင်ဗျာ
အစိမ်းရောင်ကပြားတဲ့ထုတ်ပေးချိန်မှာနိုင်ငံသားလျှောက်ထားတာကိုပါလက်ခံဆောင်ရွက်ပေးနေတယ်လို့ဦးခင်ဆိုးကဆက်ပြောပါတယ
်ဟိုအဲ့အပြာနုနဲ့အစိမ်းနုနဲ့တန်းတာတဲ့ကပြားလေးကိုထုတ်ပေးနေရင်းနဲ့တို့နိုင်ငံသားပြည်ပွင့်ရသူဆိုင်ရာရှောက်ထားမယ်ဆိုစစ်စစ်ပြီးပါတယ်။ဒါကိုရှောက်ထားနိုင်ပါတယ်။ရှောက်ရင်လည်းကျွန်တော်စစ်စစ်ပြီးပါမယ်ဆိုရှောက်သားတွေကိုစစ်စစ်ပြီးလက်ခံတဲ့အလုပ်ဆောင်ရွက်ပေးနေပါတယ်
။လက်ရှိထုတ်ပေးတဲ့အစိမ်းရောင်ကပ်ပြားတဲ့ဟာနေထိုင်ခွင့်အတွက်အမခံပြီးနိုင်ငံသားရှောက်ထားပြီးနောက်နိုင်ငံသားအဲ့နိုင်ငံသားနိုင်ငံသားပြည်ပွင့်ရသူစားတဲ့သတ်မှတ်ချက်ပေါ်မူတည်ပြီးဥပဒေအရခံစား권တွေရရှိမှာဖြစ်ကြောင်းပြောပါတယ်။စစ်တွေမျိုးအောင်မင်္ဂလာဒုက္ခတဲ့စခန်းမှာနေထိုင်သူတဦးကတော့အစိမ်းရောင်ကတ်ကိုလက်မခံနိုင်ဘူးလို့ပြောပါတယ
်။နေထိုင်ခွင့်လက်မဆိုတာကအရေးပေးထားတဲ့ယာယီစစ်သည်ချက်လက်မထက်တော့ပိုပြီးအဆင့်တက်နေတဲ့ဟာတခုပဲဖြစ်တယ်။ကျွန်တော်တို့ကမြန်မာနိုင်ငံမှာနေထိုင်တဲ့လူတွေကျွန်တော်တို့နေပေါင်းများစွာရှိနေပြီ။ယာနဲ့ရှိပြီ။ကျွန်တော်တို့လူရှင်နာကျွန်တော်တို့မြန်မာပြည်မှာဒီနိုင်ငံသားနဲ့ဆိုင်တဲ့အထောက်အထားတခုကိုပဲလူရှင်နဲ့ဒီလူအများစုကပေါ်ဒုက္ခသစ္စာမှာရောယောဒီမှာရောဒီစိမ့်အောင်ကတ်နေထိုင်ခွင့်လက်မဲ့ကိုကျွန်တော်တို့လုံးဝမစင်စားဘူးလက်လက်မခံဘူးကျွန်တော်တို့ကတော့ဒီတိုင်းပဲနေသွားမှာပဲ
မောင်တော်မြို့ကန်အစ္စလမ်ဘာသာဝင်တဦးကတော့သူတို့စီမှာအစိမ့်အောင်ကတ်ထုတ်ပေးတာမရှိသေးကြောင်းပြောပါတယ
်ကျွန်တော်ဒီမှာကျတော့မောင်တော်မှာကျတော့အဲ့ဒီစီစားတာမလို့ရသေးပါဘူးအဲ့ကျွန်တော်မျိုးပေါ်မှာတော့မဆိုင်ရသေးဘူးနေမှာလည်းမလို့ရမဆိုင်ရသေးဘူ
းမောင်တော်မျိုးကန်ကနိုင်ငံသားဖြစ်ခွင့်ရည်ချင်းပြည့်မီတယ်ဆိုရင်ခီးတွာလာခွင့်အလုပ်လုပ်ကင်ခွင့်အပါအဝင်နိုင်ငံသားအားလုံးနဲ့ဒန်းတူတဲ့အခွင့်အရေးကိုရလိုကြောင်းပြောပါတယ်ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်ကမြို့နယ်အချို့မှာနိုင်ငံသားစီစဉ်မှုဆောင်ရွက်ရမှာဘင်္ဂလီဆိုတာကိုလက်မခံတာကြောင့်အခက်အခဲတွေရှိခဲ့ပါတယ်လောလောဆယ်မှာတော့အစိုးရကဘင်္ဂလီလို့ခေါ်တုံးဆွဲနေတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုသူတို့နေထိုင်ရာမြို့နယ်ကကျော်လွန်ပြီးခီးသွွာလာမယ်ဆိုရင်တက်ဆိုင်ရာမြို့နယ်ဦးစီးဌာနကခွင့်ပြုချက်ရယူဖို့လိုအပ်နေပါတယ်။တနင်္လာနေ့ကဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရင်းညီလာခံမှာကုလသမဂ္ဂလူခွင့်ရင်းမဟာမင်းကြီးကမြန်မာနိုင်ငံအတွင်းဖိနှိပ်ခံရတာတွေကြောင့်ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအစာရေစာမပါပဲအိန္ဒိယသမုဒ္ဒရာထဲမှာမျိုးပါနေတဲ့ကိစ္စအတွက်စိုးရိမ်မိကြောင်းနဲ့ဒီပြဿနာရဲ့အခြေခံဖြစ်တဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရေးအပါအဝင်တခြားသက်ဆိုင်တဲ့အခွင့်အရေးတွေကိုမပေးမချင်းဒီပြဿနာဟာပြည်လည်မှာမဟုတ်ကြောင်းပြောဆိုပါတယ်မြန်မ မြန်မာအစိုးရကတော့လှေစည်းပြေးဒုက္ခသည်တွေဟာမြန်မာပြည်ကတွားရောက်သူတွေမဟုတ်ကြောင်းနဲ့ရခိုင်ပြည်နယ်ကအစ္စလာမ်ဘာသာဝင်တွေအရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေကြောင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောပါရှင်။တသက်ရှင်များရှင်မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ခံရမှုအပေါ်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇီယက်Riot El Hussein ကတနင်္လာနေ့ကဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးညီလာခံအတွင်းပြောကြားလိုက်သလို Rohingya အရေးနဲ့ပတ်သက်လို့အစိုးရအကြောင်းကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကလည်းပြောပါရယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါရယ်ရှင
်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့29ကြိမ်မြောက်ညီလာခံအတွင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီး Zaid Riot El Hussein ကကမ္ဘာတဝန်းလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရွှေ့ပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့အကြံတဝင့်ပြောဆိုသွားတာမှာမြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေဖိနှိပ်ချုပ်ချယ်ခံရတဲ့အရေးနဲ့ပတ်သက်လို့သူ့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းအခုလိုထည့်သွင်းပြောကြားသွားတာ
ပါ I am particularly concerned about the persecution of the Rohingya community in Myanmar I believe the time has come
မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေကိုဖိနှိပ်ချုပ်ချယ်မှုတွေပေါ်ကျွန်တော်အနေနဲ့အထူးပဲစိုးရိမ်ပူပန်မိပါတယ်ဒီအကြမ်းဖက်မှုတွေဘလောက်ကြီးမားတယ်ဆိုတာနဲ့ဒီကိစ္စကိုဘလို့ထိထိရောက်ရောက်ဖြေရှင်းနိုင်မလဲဆိုတာတွေကိုလူခွင့်ရေးကောင်စီအနေနဲ့စုံစမ်းစစ်ဆေးဖို့အချိန်တန်ပြီလို့ကျွန်တော်ထင်ပါတယ်
။အရှေ့လယ်ပိုင်းဒေသနိုင်ငံတွေကနေမြေထဲပင်လယ်ပြင်ကိုဖြတ်ပြီးဥရောပတိုက်ကိုထွက်ပြေးလာကြတဲ့သူတွေနဲ့အရှေ့တောင်အာရှတိုက်အတွင်းမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဆင်းရဲနွမ်းပါမှုတွေကြောင့်ဒေသရင်းနိုင်ငံတွေကိုထွက်ခွာလာကြသူတွေရဲ့ဖြစ်ရပ်ဟာတူနေကြောင်းလူခွင့်ရေးမဟာမင်းကြီးကကောက်ချက်ဆွဲပြောကြားသွားပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကစပြီးမြန်မာနိုင်ငံထဲမှာအရေးပါတဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာခဲ့တဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအရှင်းမြင့်ဖြစ်ပေါ်လာသလိုနိုင်ငံရေးအရာထိန်းချုပ်မှုတွေကိုပါရှော့ချပေးလာတာကိုတွေ့ရတဲ့အကြောင်းဒါပေမဲ့အဲ့ဒီပြုပြင်ပြောင်းလဲမှုတွေကရိုဟင်ဂျာတွေအပေါ်စနစ်တကျခွဲခြားဆက်ဆံမှုတွေနဲ့ရခိုင်ပြည်နယ်အတွင်းမတူညီတဲ့လူမျိုးစုတွေအကြားတဟဇာတာဖြစ်စေမဲ့တိုးတက်မှုတွေဖြစ်ပေါ်လာအောင်ဆွမ်းဆောင်ပေးနိုင်ခြင်းမရှိသေးကြောင်းလူခွင့်ရေးမဟာမင်းကြီးဇာယီရိုက်တ်အယ်ဟူစိန်ကပြောပါတယ်မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေဖြစ်ပေါ်နေတာဟာရိုဟင်ဂျာတွေအလုံးအရင်းနဲ့ထွက်ပြေးစေတဲ့အခြေခံအကြောင်းတရားလို့ယူဆလို့ရနိုင်တယ်လို့ဆိုပါတယ်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ပြဿနာကိုရေရှည်အဖြေရှာဖို့လိုအပ်ကြောင်းကုလသမဂ္ဂဆိုင်ရာပါကစ္စတန်သံအမတ်ကြီးဇမီးအခရမ်ကလည်း OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားလူခွင့်ရေးညီလာခံမှာထည့်သွင်းပြောကြားသွားပါတယ
် The OIC has repeatedly expressed its concerns over the human rights violations of Rohingya Muslims in Rakhine State and other parts
ရခိုင်ပြည်နယ်အတွင်းနဲ့မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ကိစ္စကိုစိုးရိမ်ပူပန်ကြောင်း OIC အနေနဲ့အကြိမ်ကြိမ်ပြောခဲ့ပြီးဖြစ်ပါတယ်။ထောင်ထဲချီတဲ့ရိုဟင်ဂျာတွေအစာရေစာမပါဘဲအိန္ဒိယသမုဒ္ဒရာထဲမျောပါနေတဲ့ကိစ္စဟာစိုးရိမ်စရာဖြစ်ပါတယ်။သူတို့ကိုကူညီဖို့ဒေသတွေနိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေပေါ်ကျွန်တော်တို့အနေနဲ့ချီးကျူးပါတယ်။ဒါပေမဲ့ဒါဟာရေလိုဖြစ်စင်းချက်ပဲဖြစ်ပါတယ်။ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရေးအပါအဝင်တခြားသက်ဆိုင်တဲ့အခွင့်အရေးတွေကိုမပေးမချင်းတော့ဒီပြဿနာဟာပြည်လည်သွားမှာမဟုတ်ပါဘူ
းမြန်မာအစိုးရကတော့ရိုဟင်ဂျာတွေအရေးရေရှည်အဖြေရှာနိုင်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းပြည်ကြက်လာအတွင်း VOA မြန်မာပိုင်းနဲ့တည်ထောင်ပြုလုပ်တဲ့တွဲဆုံမေးမြန်းခန်းအတွင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်တင်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်ခုတော့ကျောင်းသားသတင်းဖက်အလှည့်ပေးပါဦးမယ်အမျိုးသားပညာရေးဥပဒေကိုကန့်ကွက်ကံကွက်တဲ့ဘိတ်မောက်တဲ့ចောင်းသားတွေကိုတာယာရီတရားရုံးမှာ၁၇ကြိမ်မြောက်ရုံထုတ်ခဲ့ချိန်မှာဂျမရေးကြောင့်ဆေးရုံတက်ပြီးခွဲစိတ်ကုသရတဲ့အခြေအနေထိဖြစ်ရတဲ့ဝန်ရံပြည်သူနှုတ်ဦးကိုအာမခံမပေးသေးဘူးလို့ဆိုပါရဲတိထဲကအာမခံတင်ပေးဖို့သွားခဲ့သူနိုင်ငံရေးအကျဉ်းသားဟောင်းတူဦးကိုပုံမှန်905နဲ့ထပ်မံဖမ်းဆီးခံရတယ်လို့လည်းဆိုပါရဲအကြောင်းစုံကတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးမာကအခုလိုသတင်းပေးပို့ထားပါရဲ
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ဘိတ်မောက်ပြီးဆန္ဒပြခဲ့တာကြောင့်လက်ဗရန်မြို့မှာဖမ်းဆီးခံခဲ့ရပြီးပုံမှန်5ခုနဲ့တရားစွဲဆိုခံထားရတဲ့ကျောင်းသားနဲ့ဝန်ရံပြည်သူ80ခန့်ကိုတရားပီတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီထဲကတချို့ကသာစစ်ဆေးခဲ့ပြီးကျမ်းမာရေးမကောင်းတဲ့သူတွေကတော့အာမခံအခုထိမပေးသေးကြောင်းရှေ့နေဦးလှမျိုးမြင့်ကဆိုပါတယ
်။ဒီရောက်တင်နေတဲ့ဥက္ကလန်တလည်းတင်နေ၊ဥတင်ဝန်တလည်းတင်နေ။ဒါပေမဲ့ကျွန်တော်ဒီဥက္ကလန်ကကျွန်တော်ပြင်ပါတယ်ခင်ဗျ။ဒီလည်းပြင်တဲ့အခါကျတော့သူဒီရနေပတ်သက်ပြီးတော့ရုံးတဲ့တရားရုံးမှာတဲ့အမှုရမ်းဖြစ်တဲ့အတွက်ကြောင့်ကျေးဇူးတင်တဲ့အချိန်မျိုးရှိဘူးလက်တော့လက်ခံထားလိုက်ရတယ်။ကျင်းနိုင်ကစီုံပြနေတာ၊ရောင်စီုံကြီးမှာကိုယ့်ရဲ့ကိုယ့်ရဲ့ကုသတော့ပြောင်းတင်နေပါတယ်ခင်ဗျာ။ဓာန်ရိုးသုံးယောက်ကရောင်းနေတယ်၊အစာအိမ်ပေါက်ပြဲနေတယ်ဆိုတော့ပြည်သာလက်မှတ်ရပါတယ်။အဲဒီစီးသာလက်နဲ့လက်မှတ်နဲ့ကျွန်တော်ပြင်ပါတယ်ခင်ဗျာ
။ကျမကြီးမကောင်းတဲ့သူတူအူအာမခံရဖို့အတွက်တရားရုံးကိုလာလျှောက်သူတူအူဖြစ်တဲ့ Go nine lin usude, nanga ye jena hound ule, diayo shima, boma nyanga kawine, pansi kanyare lo sepe, joja lajao, nanga ye jena homia pega utun gigale, a kulu, jodavare.
The Tauri Yunjima panes with it, yaw. Hana kawi puma tepis with it, yaw. A good do, yango kola is with it, yaw. I don't know to set it. Or I don't know to set it.
Did the ring or tama deep you nabo dre, pansi kanyare, so that go nine lin uye midazunero, a set the mea di babu. ဒီကနေ့တရားရုံးမှာတော့အာမခံရထားတဲ့ဝင်းရံပြည်သူ၁၁ဦးကိစ္စကိုတော့စစ်ဆေးမှုလုပ်ခဲ့ပြီးကလေးတငယ်တရားရုံးမှာတော့အသက်မပြည့်သေးတဲ့လူငယ်နှစ်ဦးစစ်ဆေးမှုတွေလုပ်ခဲ့တယ်ဆိုပြီးရှင်းနေကြဆိုပါတယ်ဒီထက်ကရုံးနယ်တရားရုံးကနေညင်းပယ်ခံရရတဲ့အဝေးတင်တက္ကသိုလ်ကျောင်းသား၁၃ဦးတည်းကကျောင်းသား၈ဦးကိုတော့ရှင်းနေတူကအာမခံရဖို့လိုက်ပါဆောင်ရွက်ခဲ့ပြီးနောက်၅ဦးကိုတော့န ဦးလာမျိုးမြင့်ကဆိုပါတယ
်ကျွန်တော်တို့ခရိုင်တရားရုံးကိုဟိုចောင်းသားအဝိဇ္ဇဉ်ချက်ကိုចောင်းသား၈ယောက်ကနေပြီးတော့အမှန်တန်တင်ပါတယ်တင်လိုက်အတွက်ကြောင့်တင်တဲ့အတွက်ကြောင့်ဟိုအောက်ရုံးမှာအမှုရမရှိဘဲနဲ့ခရိုင်တရားရုံးအမှုရကိုခေါ်လိုက်ပါတယ်ခေါ်တဲ့အတွက်ကြောင့်အပေါ်ရုံးမှာအပေါ်ရုံးကခရိုင်တရားရုံးမှာ23ရက်နေ့ကိုဆောင်ရွက်ချက်ပေးအောင်ဆိုတာ
ဖက်စီခံရမှုတွေအတွင်းရိုက်နှက်ထားတဲ့ဒဏ်တွေကြောင့်စေဝါကုသမှုနဲ့လုံလောက်တဲ့ကျန်းမာရေးဆောက်ရှောက်ခွင့်တွေရဖို့အတွက်ဘကသများအဖွဲ့ချုပ်နဲ့အာရှလူ့ခွင့်ရေးကော်မရှင်ကလည်းပြီးခဲ့တဲ့ရက်တွေကပဲတောင်းဆိုခဲ့ပါတယ်ရှင်
။မအေးအေးမှာပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။သတရှင်များရှင်။အမျိုးရာလူတော်ကပြင်ဆင်ချက်တွေနဲ့ပြန်လည်ပေးပို့လာတဲ့မြန်မာဗုဒ္ဓဘာသာမိန့်မများအထူးထိမ်းမြခြင်းဥပဒေကြောင့်ကိုပြည်သူလူတော်မှာလူတော်ကိုယ်စားလှယ်တချို့ကမပြထမ်းတင်ဘူးလို့ထပ်ပြီးအဆိုတင်သွင်းခဲ့ပေမဲ့ရှုံးနိမ့်ခဲ့တယ်လို့ပြည်သူလူတော်ကိုယ်စားလှယ်ကပြောပါရယ်။နိုင်ငံတကာနဲ့လူအခွင့်အရေးလှုပ်ရှားသူတွေအမျိုးသမီးလှုပ်ရှားသူတွေဖက်ကစန့်ကျင်ကန့်ကွက်နေတဲ့ကြားကပဲပြည်တော်စုလွတ်တော်မှာတင်တွင်ပြီးဒီတစ်ကြိမ်လွတ်တော်အစည်းအဝေးမှာသမရလက်မှတ်ထိုးအတည်ပြုပြဌာန်းနိုင်ခြင်းများတယ်လို့သိရပါဗျ။ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးထားပါရရှင်
။မြမဗုဒ္ဓဘာသာဝင်မိမများအထူးထိမ်းမြခြင်းဥပဒေချမ်းကိုပြည်သူလွတ်တော်မှာဆွေးနွေးခဲ့ကြတော့ကစန့်ကျင်ကန့်ကွက်ပြီးတော့မပြဌာန်းတင်ကြောင်းအဆိုပြုခဲ့ကြပေမဲ့ရှုံးနိမ့်ခဲ့ပြီးတော့အမျိုးသားလွတ်တော်ကိုတင်ခဲ့ကြပြီးတဲ့နောက်မှာအမျိုးသားလွတ်တော်ကနေပြင်ဆင်ချက်တွေနဲ့အတူဇွန်လ15ရက်နေ့ကပြည်သူ့လွတ်တော်ကိုပြန်လည်ပေးပို့လာတဲ့အခါမှာပြည်သူ့လွတ်တော်မှလည်းလွတ်တော်ကိုယ်စားလှယ်တချို့ကလူမျိုးနဲ့ဘာသာကိုခွဲခြားဆက်ဆံတဲ့ဥပဒေမျိုးမြမပြည်မှာမပြထမ်းသင့်ဘူးဆိုတာကိုဒုတိယအကြိမ်ထပ်မံအဆိုတင်သွင်းခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မပြထမ်းသင့်ဘူးလို့တင်ခဲ့ပေမဲ့အများရဲ့ဆုံးဖြတ်ချက်အရအဲ့ဒီအဆိုကထပ်ပြီးတော့ရှုံးနိမ့်ခဲ့ပါတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥယျာဉ်ထွန်းရှင်းပြပါတယ်
ဒီ NLD ပါတီကဒေါက်ခင်ဆန်းလိုင်ဥက္ကမဝင်းနဲ့တိုင်းသားကိုယ်စားလှယ်တွေကတော့ဒေါ်စာတလန်းတို့၃ယောက်ဆွေးနွေးကြတာပေါ့သူတို့ဆွေးနွေးကြတဲ့အချက်တွေကိုကြည့်လိုက်တဲ့အခါကျတော့သူတို့အရင်ပြည်သူ့လွတ်တော်မှာဆွေးနွေးတုန်းကပြောတဲ့လွတ်တော်ကဒီဥပဒေကိုမပြထမ်းသင့်ကြောင်းကိုပဲသူတို့ကအဓိကပြောနေကြတာဖြစ်တယ်ဒီလိုဘာသာအယူဝါဒကွဲပြားတဲ့လူတွေအပေါ်မှာခွဲခြားပြီးတော့ဒီလိုထက်ဆန်တဲ့ဥပဒေမျိုးကိုဒီပြဋ္ဌာန်းခြင်းဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးတော့အဲ့ဒါလိုထောက်ပြပြီးသူတို့ကဒီဒါကိုပြဋ္ဌာန်းသင့်ပါဘူးဆိုပြီးတော့ပဲပြောတယ်အဲ့တော့ကျွန်တော်လွှတ်တော်ရဲ့အဆုံးပြတ်ကိုရယူတဲ့အခါမှာတော့သူတို့အဆိုးကြီးရှုံးနိမ့်သွားတာပေါ့လေဒါကြောင့်အခုဆက်လုပ်မှာတော့အမျိုးသားလွှတ်တော်နဲ့သဘောကွဲလွဲတဲ့အချက်တွေကိုကျွန်တော်တို့ကပြည်ထောင်စုလွှတ်တော်မှာဆွေးနွေးပြီးတဲ့အခါကျတော့မဲခွဲထုံးပြဖို့အတွက်ပြည်ထောင်စုလွှတ်တော်ကိုတင်မယ်ဆိုပြီးတော့အဲ့လိုဆုံးဖြတ်လိုက်တယ
်ပြည်ထောင်စုလွှတ်တော်ကိုတင်သွင်းဆုံးဖြတ်ပြီးတဲ့အခါမှာတော့သမ္မတထံကိုတင်ပြမှာဖြစ်ပြီးတော့သမ္မတကနေပြီးတော့သက်မှတ်ရက်အတွင်းအကြောင်းပြန်လာမယ်ဆိုရင်ဒီ12ကြိမ်မြောက်လွှတ်တော်အစည်းအဝေးမှာအတည်ပြုပြဌာန်းနိုင်ခြင်းများပါတယ်လို့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကရှင်းပြပါတယ်မြန်မာဗုဒ္ဓဘာသာဝင်မိန်းမများအထူးထိမ်းမြခြင်းဥပဒေချမ်းအပါအဝင်မျိုးဆောင်ဥပဒေတွေနဲ့ပတ်သက်လို့အမျိုးသမီးရေလှူရှားသူတွေနဲ့လူခွေလှူရှားသူတွေဘက်ကလွှတ်တော်ကိုကိုယ်တိုင်သွားရောက်ကြပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးမပြထမ်းတင်ကြောင်းဆွေးနွေးခဲ့ကြပေမဲ့လွှတ်တော်ဘက်ကလက်မခံခဲ့ဘူးလို့အမျိုးသမီးရေလှူရှားသူတွေကပြောပါတယ်အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခြင်းမခံရအောင်လှုံ့ဆော်တာဖြစ်တဲ့ဆိုတဲ့အကြောင်းပြချက်ကတော့ဒီဥပဒေထဲမှာလူခွေချိုးဖောက်မှုတွေရှိနေတဲ့အတွက်လက်ခံနိုင်စရာမရှိပါဘူးလို့အမျိုးသမီးရဲ့လှုံ့ဆော်သူမခင်လေးကပြောပါတယ
်။သူရှုံးနေဆိုတော့ဒါကတော့အမားတို့မျှော်လင့်ပြီးသားပဲဒီဥပဒေလေးခုကိုစတင်ပြီးတော့တင်ကျင်းလာတဲ့ကဒါငငယ်ကြီးရဲ့ကျဲရှိရှိနဲ့လောက်တာမျိုးသမီးတွေကိုကာကွယ်ဖို့စည်းကမ္ဘာကောင်းတက်တက်နဲ့လောက်တာမဟုတ်ဘူးဆိုတာသိကြတာဖြစ်တဲ့အတွက်ဒီဥပဒေတွေကလိုအပ်တဲ့အချိန်ကျရင်သူတို့ပြဋ္ဌာန်းမှာပဲ။ကိုယ်ဆိုတာဘလောက်ကန့်ကွက်ကန့်ကွက် လုတ်တင်လို့လုတ်ခင်လို့လုတ်တယ်ဆိုတဲ့အဓိပ္ပာယ်ပူပေါ်လင်းတဲ့အတွက်ဒီလက်ရှိလွတ်တော်မှာရှိရဲ့များစုသောလွတ်တော်ကိုယ်စားလှယ်ရဲ့ဒီလူလူဘောသူတပြင်းအမျိုးသမီးရဲ့ပေါ်မှာထားတဲ့ရက်ဖက်ဖွဲ့စည်းပုံမှာထားတဲ့စိတ်ကြံဟာဘလောက်စိတ်ကောင်းစေတနာမရှိဘူးလဲဆိုတာပေါ်လင်းတယ်ဒီလွတ်တော်မှာမဟုတ်ဘူးအစိုးရလည်းလွတ်တော်နဲ့ဒီကိစ္စမှာတော့ဟိုတဘောလေးပဲရှိပြီးတော့
နိုင်ငံတကာလူခွင့်ဥပဒေတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်နိုင်ငံတကာစံနှုန်းနဲ့ကိုက်ညီတဲ့ဥပဒေတွေကိုပြဋ္ဌာန်းမှုကုလသမဂ္ဂ၊ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကတိုက်တွန်းနေခြင်းလည်းဖြစ်ပါတယ်။ကိုယ်ွယ်ရာဘာသာမတူသူတွေကြားလက်ထပ်ထိမ်းများတာဘာသာကူးပြောင်းတာ တိုင်းနောင်ထပ်ပေါ်တဲ့မိသားစုစနစ်ဆိုင်ရာဥပဒေချမ်းတွေကိုတော့လွတ်တော်ရဲမှာဆွေးနွေးနေစေဖြစ်ပါတယ်။လူ့ရဲ့ထိန်းချုပ်မှုပါဝင်တဲ့ဥပဒေကိုတော့သမ္မတကလက်မှတ်ရေးထိုးပြီးပြည်ထောင်စုလွှတ်တော်မှအတည်ပြုပြီးဖြစ်ပါတယ်ရှင်။
ရှင်းတော်အားရှာစီးကိန်းအားကစားပြိုင်ပွဲမှာမြန်မာလူငယ်ဘောလုံးအသင်းဘောလုံးပွဲအထိတက်လာတဲ့အတွက်နှစ်ပေါင်းများစွာချန်ပီယံဘဝနဲ့ လွဲခဲ့ရတဲ့အဖြစ်ဒီအဆုံးသတ်ဖို့နီးစပ်လာနေပြီလား။ဒါဟာမြမအားကစားပြန်လဲဦးမော်လာစီမဲ့အားတက်စရာခြေလန်းတက်လာနှစ်ပေါင်းများစွာနောက်ကျကြံနေခဲ့တဲ့မြမအားကစားရှေ့တန်းပြန်ရောက်လာဖို့ကြော်ဖြတ်စရာဘလို့အတားစီးတွေစိန်ခေါ်မှုတွေကြံနေသေးတယ်ဆိုတာကိုလာမယ့်အင်္ဂါနေ့ည8:00လိုင်းစီစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ်09035တက်နဲ့3996နဲ့9998တယ်လီဖုန်းနံပါတ်နဲ့ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် voa@burmese.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။
ဒီကနေ့ည9:00ရက်လေးလိုင်းမှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ရက်နေ့9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါရရှင် ခုနောက်ဆုံးကြတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးသနာကျော်ကတက်လက်ပြောပြပေးပါအောင်ရှင်
တောင်တရုတ်ပင်လယ်ထဲမှာအငင်းပွားဝယ်ကုန်မြေတည်ဆောက်မှုလှုပ်ဆောင်ချက်တွေမကြခင်မှာပဲအပိသက်မယ်လို့တရုတ်ကဒီကနေ့ပဲကြေညာသွားပါတယ်။နယ်မြေပိုင်နဲ့အငင်းပွားဝယ်တခြားနိုင်ငံတွေနဲ့တင်းမာမှုတွေဖြစ်စေခဲ့တဲ့လူလုံကျွန်းတွေပေါ်ကအဆောက်အအုံရေလုပ်ငန်းတွေကိုတော့ဆက်ပြီးတော့ပြုလုပ်သွားမယ်လို့လည်းပြောသွားပါတယ်။တရုတ်တို့စခန်းချထားတဲ့ကျွန်းတွေနဲ့နာရှာကျွန်းစုတနာကျောက်တန် ဆက်မြန်ယောဂကြောင့်နောက်ထပ်လူ3ဦးသေဆုံးခဲ့ရကနေသေဆုံးသူစုစုပေါင်း19ဦးထိရှိသွားပါပြီ။ဒါအဆိုရင်အရှိလေပိုင်းဒေသအပြင်ဘက်မှာမားရောဂါကူးစက်မှုအများဆုံးလည်းဖြစ်ပါတယ်။ယောဂါကူးစက်သူလူနာအသစ်4ယောက်ကိုထပ်မံတွေ့ရှိခဲ့ကြောင်းလည်းတောင်ကိုရီးယားကျန်းမာရေးအရာရှိတွေကဒီကနေ့ပဲကြေညာခဲ့တဲ့အတွက်တောင်ကိုရီးယားမှာယောဂါကူးစက်ခံရသူစုစုပေါင်းအခုဆိုရင်154ယောက်ထိရှိသွားပြီဖြစ်ပါတယ်။အယ်ကာအီဒါကွန်ရဲ့အားထားရတဲ့ယီမန်နိုင်ငံကအဖွဲ့ခွဲဒုခေါင်းဆောင်ဟာအရင်တစ်ပတ်ကအမေရိကန်ရဲ့အဝေးရင်းတုံးရင်နဲ့တိုက်ခိုက်မှုမှာတေဆုံးသွားတယ်လို့အယ်ကာအီဒါကဒီကနေ့ပဲကြေညာသွားပါတယ်။ဆီးရီးယားနိုင်ငံကအချက်ချာနယ်စပ်မြို့ဖြစ်တဲ့ Tell Abyad မှာ IS တွေကြွားတွေကိုတိုက်ထုတ်ပြီးတော့ Kurdish တိုက်ခိုက်ရေးသမားတွေနဲ့ဆီးရီးယားတပုံတွေကအပြည့်အဝထိန်းချုပ်ထားလိုက်ပြီးဖြစ်တဲ့အကြောင်းဆီးရီးယားအရေးလှုပ်ရှားသူတွေဒီကနေ့ပဲကြေညာပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးသနာကျော်ကကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joseph Gale ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25 MHz ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.